နှစ်သိကူပြိစနှစ်ဥက္ကလအခါသမယမှာမြန်မာနိုင်ငံတော်သူနိုင်ငံသားများနဲ့တကွကဘာသူကဘာသားတ ত্ত্ব အားလုံးကောင်းကျိုးချမ်းသာမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေလို့ရှေးဥစွာဆုမွန်ကောင်းတောင်းအပ်ပါတယ်နှစ်သိကူပြိစနှစ်ဥက္ကလအခါမှာဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားတော်များတဲ့ကနေစဉ်ဘဝမှာအစဉ်တပြေလိုက်နာကျင့်သုံးပြီးတော့ချမ်းသာဒုက္ခတွေရရှိဖို့ရန်အတွက်ဟောကြားထားတဲ့သုတ်တံများကိုရွေးချယ်ပြီးတော့ဒီကနေ့နေဥကာလဓမ္မလက်ဆောင်တရားကိုဟောကြားမှာဖြစ်ပါတယ်လောကရှိလူသားတွေအားလုံးဟာနေဟောင်းကုန်တိုင်းနေဟောင်းကုန်တိုင်းနှစ်သိကိုကျူဆူကြပြီးနှစ်သိမင်္ဂလာအခါသမယမှာကောင်းကျိုးချမ်းသာတွေကိုမျှော်လင့်တောင်းတကြတာဓမ္မတာတစ်ခုလို့ဖြစ်နေပါတယ်မြည်သည့်လူမျိုးပဲဖြစ်ဖြစ်နှစ်ဥကာလအခါသမယမှာကောင်းကျိုးချမ်းသာတွေရကြပါစေကောင်းကျိုးချမ်းသာမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေတူတူဆုမွန်ကောင်းချွေပြီးတော့ရောက်ရှိလာမယ့်နှစ်သိအခါသမယမှာစီဝါရေးပညာရေးလူမှုရေးမိမိတို့ဘဝနေထိုင်ရေးတွေအလုံးအစင်တပြေဖြစ်ဖို့ရာအတွက်မျှော်လင့်ခြင်းကြီးစွာရှိကြပါတယ်လူသားတိုင်းအလုံးဟာတဏှီဒီသောတခုဒီသောဆန္ဒကတော့လူသားတွေဟာဒုက္ခကာမချမ်းသာခြင်းညားတယ်ဒုက္ခပฏิကုလာဆင်းရဲဒုက္ခကိုယွံမုံကြတယ်ချမ်းသာခြင်းများသည့်အတွက်ကြောင့်ချမ်းသာဖို့နိလန်းအမျိုးမျိုးကိုရှာကြံပြီးတော့ချမ်းသာဒုက္ခရရှိရေးအတွက်ကြိုးပမ်းအားထုတ်နေကြတာဖြစ်ပါတယ်သို့တော်လည်းချမ်းသာဒုက္ခကိုဆိုင်ရဆိုင်ရစစ်မှန်တဲ့အကြောင်းတရားကသာပေးနိုင်တာဖြစ်လို့အချို့ချို့သောအကြောင်းတရားများဟာချမ်းသာဒုက္ခကိုမပေးနိုင်ဘူးမပေးနိုင်တဲ့အကြောင်းတရားများကိုလက်ခံကျင့်သုံးနေမယ်ဆိုလို့ရှိရင်မိမိတို့မျှော်မှန်းတဲ့ချမ်းသာဒုက္ခကိုမရရှိဘဲနဲ့ဒုက္ခတွေပင်လဲဝေကြရတာတတ္တဝါတွေရဲ့အခြေအနေတလို့ရှိပါဒါကြောင့်မို့လို့မြတ်စွာဘုရားကချမ်းသာဒုက္ခတရားကျင့်တဲ့ပုဂ္ဂိုလ်တွေတကယ်စစ်မှန်တဲ့ချမ်းသာဒုက္ခကိုပေးနိုင်တဲ့အကြောင်းတရားများကိုအရင်ကြကြထွတ်ထုတ်သုတ်တန်တွေမှာဟောပြောထားတာရှိပါတယ်လူသားတွေရဲ့မျှော်လင့်ချက်လူအင်ဆန္ဒချုံငုံပြီးတော့ပြောရမယ်ဆိုလို့ရှိရင်လူတိုင်းလူတိုင်းဟာစီဝါဥစ္စာတိုးတက်ခြင်းကြတယ်ချမ်းသာကြွယ်ဝခြင်းညရယ်ဒါလူသားတိုင်းညှော်လင့်တောင်းတကြတဲ့ဆန္ဒတစ်ခုပဲနှစ်သိအခါသမယမှာလည်းပဲအေးပြီးခဲ့တဲ့နှစ်တဲ့ယခုနှစ်မှာစီးပွားရေးအတွက်ပိုကောင်းလာတယ်ပိုကောင်းလာလိမ့်မယ်ဆိုတဲ့ညှော်လင့်ချက်တွေရှိကြတယ်ရှုထောင့်အမျိုးမျိုးကနေကြည့်ပြီးတော့ဗေဒင်ဆရာများစတဲ့ပုဂ္ဂိုလ်တွေရဲ့ခေါ်ပြောချက်မှာအာယုံဆိုင်ပြီးတော့လူတွေဟာမျော်လင့်ချက်တွေကြီးစွာထားကြတယ်။လွန်ခဲ့တဲ့နှစ်တည်းအခုကူးပြောင်းလာတဲ့နှစ်သက်ဟာစီးပွားရေးပိုကောင်းမယ်လို့ဒီလိုမျော်လင့်ကြတာ။အေးဗုဒ္ဓမြတ်စွာကစီးပွားချမ်းသာခြင်းညတာဟာလူတိုင်းလူတိုင်းရဲ့မျော်လင့်ချက်တစ်ခုပါတဲ့။သို့တော့ထိုမျော်လင့်ချက်အတိုင်းလူတိုင်းရသလားဆိုတော့မရနိုင်ဘူးတဲ့။ဘာကြောင့်မရနိုင်တာတုံးဆိုတော့မှန်ကန်တဲ့အကြောင်းမှန်ကန်တဲ့လမ်းကြောင်းပေါ်မှာမလျှောက်နိုင်လို့ပါပဲ။ဘာကြောင့်စီးပွားချမ်းသာတိုးတက်နိုင်တယ်ဆိုတော့မှန်ကန်တဲ့အကြောင်းတရားကိုလူတိုင်းလူတိုင်းရှာတွေ့ဖို့ရခက်ပါတယ်။နောက်ဆန္ဒတစ်ခုက လူလောကမှာဂုံရှိတရေရှိနာမည်ကျော်ကြားတဲ့ပုဂ္ဂိုလ်ဖြစ်ခြင်းနဲ့ဒါလဲလူတွေရဲ့စီးပွားဥစ္စာရှိပြီးတဲ့နောက်မှာမျောလင်းချက်တစ်ခုပါပဲထပ်ပိုးလာတဲ့မျောလင်းချက်တစ်ခုအဲ့ဒီမျောလင်းချက်ဟာလူတိုင်းမျောလင်းတဲ့အတိုင်းဖြစ်သလားဆိုမဖြစ်နိုင်ဘူးအမတန်ဖြစ်ခဲတဲ့အရာတစ်ခုဖြစ်ပါတယ်စီးပွားဥစ္စာတိုးတက်ဖို့မျောလင်းတယ်နာမည်ကြော်ကြပြီးတော့ဂုံတရင်ကြီးထွားဖို့မျှော်လင့်နေနောက်တစ်ခုလိုအပ်ချက်ဘာချမ်းနေသလဲလို့ဆိုရင်စီးပွားဥစ္စာတွေလည်းတိုးတက်တယ်ဂုံတရင်လည်းကြော်ကြတယ်လူတွေရဲ့ဆန္ဒပြီးသွားပြီလားဆိုမပြီးသေးဘူးနောက်ထပ်ဘာမျှော်လင့်မြန်အောင်ဆိုရင်ချမ်းချမ်းမာမာနဲ့အသက်ရှိခြင်းညားတယ်ဒါတတိယမျှော်လင့်ချက်တစ်ခုအေးလူလောကမှာစီပွားရေးလည်းကောင်းတယ်ဂုံတရင်လည်းကြီးတယ်ကျမ်းလည်းကျမ်းပါတယ်အသက်ရှိလည်းအသက်ရှိတယ်ဆိုတော့တဘောအတွက်တော့လိုအပ်ချက်တွေအလုံးပြည့်စုံသွားပြီလို့ဆိုရမှာပါသို့တော့လူတွေရဲ့မျှော်လင့်ချက်ကတော့မကုန်သေးဘူးဘာမျှော်နေကြပြန်တော့ဆိုလို့ရှိရင်မနေရလို့ဒီဘဝကိုစွန့်ခွာသွားတဲ့အခါမှာကောင်းရာဒုက္ခတိရောက်ခြင်းတယ်ဒါနောက်ဆုံးမျှော်လင့်ချက်ပါလူတိုင်းလူတိုင်းဟာဒီမျှော်လင့်ချက်ကရှိကြပါတယ်။ဘယ်ဘာသာဝင်မဲ့ဖြစ်ဖြစ်ဘုရားဘာသာဝင်နေတာမဟုတ်ဘူး။ဒီဘဝကမနေရလို့ဇတ်သိမ်းဘဝတစ်ခုဇတ်သိမ်းသွားတဲ့အခါမှာကောင်းရာဒုက္ခရောက်ဖို့ဆိုတဲ့မျှော်လင့်ချက်ဟာဒါနောက်ဆုံးမျှော်လင့်ချက်လို့ပြောရမှာပါ။အေးလူသားတွေဟာကဘာပေါ်မှာရှိတဲ့လူသားတွေအားလုံးဟာဒီမျှော်လင့်ချက်နဲ့နေပေါင်းများစွာနေထိုင်နေကြတာဖြစ်တယ်။ဒါကြောင့်မို့လို့နှစ်ဟောင်းတစ်ခုကုန်လို့နှစ်သက်တစ်ခုဂျုံလာတိုင်းဒီလိုမျှော်လင့်ချက်တွေကိုကြီးစွာထားပြီးတော့လာကြတယ်။လူလောကမှာချမ်းသာဖို့အစအစအရာရာအစဉ်ဖြေဖို့ဆိုတဲ့နေရာမှာဘယ်လိုဟာတွေကချမ်းသာတာတော့ချမ်းသာဒုက္ခဆိုတာလူတွေကမျှော်လင့်ချက်အတိုင်းရလာတဲ့အခါမှာဘယ်လိုချမ်းသာမျိုးတွေရသလဲလူတွေရရှိနိုင်တဲ့ချမ်းသာကိုလည်းမြတ်စွာဘုရားကဟောကြားထားတာရှိတယ်နံပါတ်၁လူတွေရရှိလာတဲ့မျှော်လင့်ချက်အတိုင်းအောင်မြင်လာလို့ရရှိလာတဲ့ချမ်းသာကအဋ္ဌိဒုက္ခရှိချမ်းသာတဲ့ရှိချမ်းသာဆိုတာကိုယ်မှာစီးပွားဥစ္စာတွေအစဉ်ပြေလို့ပစ္စည်းဥစ္စာတွေရှိတယ်။စိန်ရွှေရတနာတွေရှိတယ်။လောအပ်ထာမှန်သမျှလူဘဝလိုအပ်ချက်မှန်သမျှကိုယ်မှာပြည့်ပြည့်စုံစုံရှိတယ်။အဲ့ဒီပြည့်ပြည့်စုံစုံရှိတာကိုအကြောင်းပြုပြီးတော့ဒုက္ခသောမနတ္တကိုချမ်းသာမှုစိတ်ချမ်းသာမှုလေးတွေရကြတယ်။ဒါကိုမြတ်စွာဘုရားကအဋ္ဌိဒုက္ခရှိလို့ရတဲ့ချမ်းသာမျိုးတဲ့။ဒါလူတွေခံစားရတဲ့ချမ်းသာတစ်ခုပဲ။ဤရှိလို့ရတဲ့ချမ်းသာကရှိတုံးပဲချမ်းသာနိုင်တာမရှိတော့ဘူးဆိုလို့ရှိရင်ချမ်းသာဒုက္ခလည်းပဲဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မို့လို့တည်မြဲတဲ့အရာတော့မဟုတ်ဘူး။ရှိနေတုံးမှခံစားရတဲ့ဒုက္ခမျိုးတဲ့အဋ္ဌိဒုက္ခ။နောက်လူတွေအခါအားလျော်စွာရတဲ့ချမ်းသာဒုက္ခတစ်မျိုးကဘာတုံးဆိုရင်ဘောခဒုက္ခ။အတုံးပြူရတဲ့ချမ်းသာအတုံးပြူရလို့ဖြစ်ပေါ်လာတဲ့ချမ်းသာတိုက်ရှိလို့တိုက်နဲ့နေရတယ်ကားရှိလို့ကားစီးရတယ်ပစ္စည်းဥစ္စာတွေရှိလို့ပစ္စည်းဥစ္စာတွေကိုအသုံးပြုပြီးတော့မိမိလိုချင်တာတွေရတယ်မိမိလိုရင်ဆန္ဒတွေဖြည့်တင်းလို့ပစ္စည်းဥစ္စာတွေသုံးစွဲလို့စိတ်ချမ်းသာမှုကိုချမ်းသာမှုလေးတွေရအဲ့ဒီစိတ်ချမ်းသာမှုကိုချမ်းသာမှုတွေဟာဘောဂဒုက္ခလို့ခေါ်တယ်ရလာတဲ့ပစ္စည်းဥစ္စာကိုသုံးစွဲရခြင်းကြောင့်ဖြစ်ပေါ်လာတဲ့ချမ်းသာတဲ့ဒီချမ်းသာမျိုးကိုလည်းပဲလူတွေခံစားကြရတယ်ပေါ့ဒါလည်းပဲသုံးဆဲနေတဲ့အချိန်အင်မတန်တူတောင်းတဲ့ချမ်းသာဒုက္ခလို့ခေါ်ရမှာပါသုံးဆဲတဲ့အချိန်မှာသာရတာအသုံးမပြုနိုင်ဘူးချမ်းမရေးချောင်းတော်လည်းကောင်းအခြေအနေတမျိုးမျိုးကြောင့်တော်လည်းကောင်းအခြေအနေမပေးသူမပေးလို့တော့ကြောင်းလည်းကောင်း มันต้องเสียบุษย์ดิฉันน่ะทุกข์แหละอล้วยตะคูเนี่ยซ้องชุ้งตัวได้ฉันน่ะทุกข์မျိုးဖြစ်တယ်ဒါကြောင့်မို့ဒါလည်းခိုင်မာတဲ့ฉันน่ะမျိုးတော့မဟုတ်ဘူးလူတွေရရှိတဲ့ฉันน่ะတစ်မျိုးပဲနောက်တစ်ခုကဘာတော့ဆိုရင်လူတိုင်းလူတိုင်းဟာအစင်မပြေလို့ဖြစ်စေစီးပွားရေးတိုးချဲ့လို့ဖြစ်စေကျွေးတင်နေတတ်တာတွေရှိတယ်ကျွေးရှိနေတဲ့ပုဂ္ဂိုလ်ဒီကျွေးပေါ်မှာအမြဲတမ်းစိတ်ပူပန်ကြရတယ จุยอยู่ပြီးတော့အလုံးလုံးကြတာဖြစ်တော့ကြောင့်လူတွေရဲ့စိတ်ထဲမှာအများရန်ဖြစ်စည်းနေတယ်ကျွေးတွေကိုပုံမှန်ပေးနေဖို့ရာအတွက်အများရန်စိတ်ဟာဖြစ်စည်းနေတယ်လာစဉ်မြည်မြမြည်မြဆက်နေရမယ်ဆိုတော့ကျွေးတွေရှိနေသည့်အတွက်ကြောင့်အလောက်ကကိုအနာမယူနိုင်မဲနဲ့အလုံးနဲ့လူနဲ့မပြတ်လာစဉ်ဆက်နိုင်ဖို့ရာအတွက်ကုန်းယုံပြီးတော့ကြိုးစားနေကြရတယ်အဲ့ဒါကျွေးရှိနေတဲ့ပုဂ္ဂိုလ်ရဲ့ဆင်းရဲမှုပဲအေးသူများစီကကျွေးမရှိဘူးဆိုတဲ့ပုဂ္ဂိုလ်ကြတော့အာနနယဒုက္ခလို့ခေါ်တယ်ကျွေးကင်းတဲ့ချမ်းသာသူများစီပေးဆက်เสียကျွေးမရှိဘူးကျွေးမရှိသည့်အတွက်ကြောင့်နားကျင်တဲ့အခါနားမယ်သွားကျင်တဲ့အခါသွားမယ်ကျွေးမရှိသည့်အတွက်ကြောင့်ခုနလိုစိတ်ထဲမှာပူလောင်နေတာမျိုးမရှိဘူးကျွေးကင်းတဲ့ချမ်းသာဟာလေလောကမှာတခါတည်းံလူတွေရနိုင်တဲ့ချမ်းသာမျိုးဖြစ်သည့်အတွက်ကြောင့်အာနနယဒုက္ခတဲ့အဲ့ဒီကျွေးကင်းတဲ့ချမ်းသာမျိုးကိုလည်းပဲလူတွေမျောလင့်ချက်ထဲကတခုရလာတတ်တေးတယ်သို့တော့ဒီချမ်းသာတွေဟာတစုံတစ်ခုသောအတိုင်းအတာပေါ်မှာမှီပြီးတော့ရလာတဲ့ချမ်းသာတွေဖြစ်သည့်အတွက်ကြောင့်သိပြီးတော့အဆင့်မြင့်တဲ့ချမ်းသာမျိုးတော့မဟုတ်ဘူးတဲ့နောက်ဆုံးတကယ်ချမ်းသာဆိုတာဘယ်လိုချမ်းသာမျိုးလုံးဆိုရင်အနဝိသဒုက္ခအပြစ်မဲ့ချမ်းသာဟာအချမ်းသာဆုံးပဲဆိုပါစို့အဋ္ဌိဒုက္ခရှိချမ်းသာဆိုတဲ့အထက်မှာအပြစ်တစ်ခုကျူးလွန်ထားလို့ရှိရင်ရှိပေမဲ့ရှိချမ်းသာကိုလွှမ်းမိုးပြီးတော့ဆင်းရဲကြရသေးတယ်ဘောဂဒုက္ခစားနိုင်တောင်းနိုင်တော့လည်းပဲအပြစ်တစ်ခုရှိနေပြန်လို့ရှိရင်ဘောဂဒုက္ခကလည်းပဲလူရဲ့စိတ်ကိုချမ်းမြေ့စေနိုင်မှာမဟုတ်ဘူးအပြစ်တစ်ခုရှိနေလို့ရှင်ခုနကကျွေးကင်းတာကျွေးကင်းတဲ့ချမ်းသာကလည်းပဲကယ်နိုင်မှာမဟုတ်ဘူးဒါကြောင့်မို့လို့လူလောကမှာတန်ဖိုးရှိဆုံးအခိုင်အမာဆုံးချမ်းသာဆိုတာကတော့မြတ်စွာဘုရားကအနဝိသဒုက္ခလေအပြစ်မဲ့ချမ်းသာကိုယ်အနေနဲ့ကာယကံအပြစ်မျိုးဝစီကံအပြစ်မျိုးမနောကံအပြစ်မျိုးဘယ်ဘက်ကလှည့်ကြည့်ကြည့်ပြစ်မှုတစ်ခုကျူးလွန်ထားတာမရှိဘူးဆိုလို့ရှင်အဲ့ဒီပုဂ္ဂိုလ်ရရှိတဲ့အပြစ်ကင်းစင်လို့စိတ်ထဲမှာချမ်းသာပျော်ရွှင်ရတဲ့ချမ်းသာဟာခုနကပြောတဲ့စားသုံးရတဲ့ရှိတဲ့ချမ်းသာတို့စားသုံးရတဲ့ချမ်းသာတို့ကျွေးကင်းတဲ့ချမ်းသာတို့တွေပို့ပြီးတော့ကောင်းတဲ့ချမ်းသာတစ်ခုလို့မြတ်စွာဘုရားဒီလိုဟောတာပါအေးလောကလူသားတွေဟာမျောလင့်ချက်တွေနဲ့နေကြတယ်အခါအားလျော်စွာချမ်းသာဒုက္ခတွေရတယ်။အဲ့ဒီချမ်းသာဒုက္ခတွေကအပြစ်မဲ့ချမ်းသာဆိုတာကြတော့လူတိုင်းရကြတာမဟုတ်ဘူး။ရှိချမ်းသာခံစားတဲ့လူလည်းအပြစ်မဲ့ချမ်းသာရခြင်းမှရတယ်။သုံးဆောင်မှုချမ်းသာဆိုတဲ့ဘောဂဒုက္ခကိုခံစားနေရတော့လည်းပဲအပြစ်မဲ့ချမ်းသာရခြင်းမှရတယ်။အနနိယဒုက္ခလို့ကျွေးကင်းချမ်းသာခံစားနေရတော့လည်းပဲအနဝိသဒုက္ခဆိုတဲ့အပြစ်မဲ့ချမ်းသာမျိုးရကြမှာရတယ်အပြစ်မဲ့ချမ်းသာဒီချမ်းသာ၄မျိုးမှာတော့အကောင်းဆုံးသောချမ်းသာမျိုးဖြစ်ပါတယ်အေးလူလောကမှာအတိုင်းတာတစ်ခုအားဖြင့်လူတွေရဲ့မျောလင့်ချက်တွေလူအင်ဆန္ဒတွေနှစ်တဲ့အခါသမယမှာအမျိုးမျိုးပုံပုံတွေးတောပြီးတော့မျောလင့်ပြီးတော့နေကြတာစုအမျိုးမျိုးတောင်းကြတယ်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေတဦးတဦးလည်းပဲမင်္ဂလာဆိုတဲ့စကားလုံးလေးကိုသုံးရပြီးတော့မျောလင့်ချက်နဲ့လူလောကမှာနေကြတယ်မင်္ဂလာဆိုတဲ့စကားလုံးဟာတတိထားဖို့ကောင်းတာကတော့ Longhi mingala net, logodra mingala, till on the new quabido. Madavo lo ati. Logaga, you sat had a mingala loot. You sat had a yariha, a conlon to get mingala, a sip chicken la lo suro. Yes, of yaga to get mingala, a simichi food. To get mingala, a sickle. ညစာပြမင်္ဂလာတုတ်တံမှာ30ရှစ်ဖြာမင်္ဂလာတရားများကိုခေါ်ထားတာဖြစ်လို့ဘုရားဘာသာဝင်သူတော်စင်များကတော့30ရှစ်ဖြာမင်္ဂလာအကြောင်းတိကျကောင်းကျိုးချမ်းသာကိုရရှိနိုင်ဖို့အချိန်လေးကောင်းနေအကြောင်းတရားကောင်းနေမိမိတို့တဏ္ဍာမှာတကယ်ဖြစ်မှတကယ်မင်္ဂလာဆိုတာရရှိနိုင်ပါတယ်အေးလောကလူတွေကတော့ညစီက နှစ်သက်စရာကောင်းတဲ့အာယုန်လေးခြေနူးစရာကောင်းတဲ့အာယုန်လေးလှပတဲ့အာယုန်လေးတစ်ခုကိုမြင်လိုက်ရလို့ရှိရင်မင်္ဂလာရှိလိုက်တာလို့ယုံကြည်ကြတယ်။နားကတာရတဲ့အတန်ကိုကြားတယ်ကောင်းသတင်းကြားတယ်မင်္ဂလာရှိလိုက်တာလို့ယူဆကြတယ်။ထို့တူပဲနှာခေါင်းကတော့လျှာကတော့ခန္ဓာကိုယ်အထီးထွေးတို့ ချမ်းသာတဲ့အထီးအတွေ့လေးတွေထွီးတွေ့ရတဲ့အခါမှာမင်္ဂလာရှိလိုက်တာလို့ယူဆကြတယ်။အဲ့ဒါတွေကတော့တကယ်မင်္ဂလာအစစ်တွေမဟုတ်ပါဘူး။အကြောင်းကြောင့်ဖြစ်ပေါ်လာတဲ့တမ္မာအကျိုးတရားလေးတွေလူတွေမှာမမြင်နိုင်တဲ့အကြောင်းတရားလေးတွေကြောင့်မို့လို့ရရှိလာတဲ့လောကီမင်္ဂလာလေးတွေမျှတာဖြစ်ပါတယ်။ တကယ်သူမင်္ဂလာခိုင်မြဲတဲ့မင်္ဂလာမဟုတ်လို့တကယ်စစ်မှန်တဲ့မင်္ဂလာဆိုတာကတော့ဒီဘဝထဲမှာကဘူးဒီဘဝမှာလည်းအရာရာအောင်မြင်တယ်တပ္ပထမပ္ပရာဇိတာလို့ဆိုတဲ့အတိုင်းဘယ်အရာမှအရှုံးမရှိအရာခတ်သိန်းကိုအောင်မြင်ပြီးတပ္ပထသွတ်ထင်ကိစ္ဆန်တိချမ်းသာဒုက္ခတွေရနိုင်တယ်ဆိုတဲ့တကယ်စစ်မှန်တဲ့အကြောင်းတရားတွေကိုအခြေခံပြီးတော့ဖြစ်ပေါ်လာတဲ့မင်္ဂလာကမှတကယ် မင်္ဂလာအစစ်လူတွေယူဆတဲ့မင်္ဂလာကတကယ်မင်္ဂလာအစစ်မဟုတ်ဘူးသို့တော်လောကလူတွေကမင်္ဂလာနဲ့ကံတရားလို့နှစ်ဦးခွဲပြီးနှစ်ခုခွဲပြီးတော့ပြောတဲ့အခါမှာဘုရားမြတ်စွာဘုရားကိုကိုယ်ွယ်စိတ်ကတဲ့ဥပဒကဥပဒိကမှာများနေတယ်မင်္ဂလာတဲ့မင်္ဂလာဆိုဒီမှာလောကီမင်္ဂလာကိုယုံတာတဲ့ကံကိုယုံဖို့ ညဆောင်ပြားကကံဆိုတာကိုလောက်တာကိုပြောတာကိုယ့်ရဲ့လုပ်ရတဲ့ကိုယ့်ရဲ့စိတ်ကူးတွေကိုယ့်ရဲ့ပြောဆိုမှုတွေကိုယ့်ရဲ့ကာယကံမြောက်လုံးမှုတွေအဲ့ဒီကရရှိလာတဲ့အကျိုးတရားကိုယုံကြည်တာကံကိုယုံကြည်မင်္ဂလာကိုယုံကြည်ပြီးတော့ကံကောင်းအောင်မလုပ်ဘူးဆိုလို့ရှိရင်ဘုရားမြတ်စွာဘုရားကိုယ်ွယ်တဲ့ပုဂ္ဂိုလ်ဖြစ်တော်လည်းပဲ ထို့ပုဂ္ဂိုလ်ကအစ်မြင့်တဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးတဲ့။မြတ်စွာဘုရားကကံကိုအလေးနဲ့ထားမယ်။မင်္ဂလာတဲ့ကံကိုအလေးနဲ့ထားရမယ်လို့လောကီမင်္ဂလာနဲ့ပတ်သက်ပြီးတော့ဟောတယ်။အဲ့တော့လောကလူသားတော်တော်များများကတော့မင်္ဂလာရှိတဲ့အရာလို့သတ်မှတ်လိုက်တာဟာမျက်စိထဲမှာမြင်ရလို့ ချီနူးစရာလေးတွေနားထဲကကြားလို့ချီနူးစရာလေးတွေဒီအရာလေးတွေပေါ်မှာပဲသုံးသပ်ပြီးတော့မင်္ဂလာရှိတယ်လို့သတ်မှတ်ကြတယ်အဲ့ဒီမင်္ဂလာဟာတကယ်တော့ခိုင်မြဲတဲ့အရာတစ်ခုမဟုတ်ဘူးတဲ့တကယ်မင်္ဂလာအစစ်ဆိုတာတော့38ပါးသောအကြောင်းတရားတွေအတိုင်းလိုက်နာကျင့်သုံးလို့ရရှိလာတဲ့ဘဝလမ်းကြောင်းဖြောင့်တန်းတဲ့ အရာခတ်သိန်းကိုအောင်မြင်တဲ့အခြေအနေတရက်ဒေတာလင်တကယ်မင်္ဂလာအစစ်ဖြစ်တယ်။အဲ့ဒီတကယ်မင်္ဂလာဖြစ်ဖို့ရအတွက်ဘုန်းကြီးတွေတွေဘာလို့ဆရာလိုသလဲလို့ဆိုလို့ရှိရင်38ပြမင်္ဂလာတဲမှာပါတဲ့အကြောင်းတရားတွေတဲမှာတံပတ္တိဆက်လို့ဆိုပြီးတော့ဆက်ကတုတ်တံမှာမြတ်စွာဘုရားဟောထားတယ်ဆက်ကဆိုတာ အကြောင်းကျိုးဆက်သွယ်ပြီးလိပတ်ပြီးဖြစ်တတ်တဲ့သဘာဝတရားကိုဆက်ကလို့ခေါ်တယ်။ဒါ တခုနဲ့တခုဆက်ဆံပြီးတော့မှဖြစ်လို့ရှိတဲ့သဘာဝတရားအဲ့ဒါကိုတမ္ပတ္တိဆက်အဲ့ဒီတမ္ပတ္တိဆက်လေးချက်ညီအောင်ကျင့်သုံးသွားမယ်ဆိုလို့ရှိရင်လူတွေရဲ့မျှော်လင့်ချက်တွေလူတွေရရှိတဲ့ချမ်းသာဒုက္ခတွေဒါတွေဟာသာဝရခိုင်မြဲပြီးတော့မိမိမျှော်လင့်ချက်အတိုင်းအောင်မြင်နိုင်ပါတယ်တဲ့။တပ္ပတ္တိဆက်၄မျိုးဆိုတာတခြားမဟုတ်ပါဘူး။နံပါတ်၁ကပတိရူပဒေသဝါဒတင့်တင့်လျောက်ပတ်ကောင်းမြတ်သောအယတ်မှနေခြင်းဆိုတာလူတွေဟာမိမိဘယ်နေရာမှာပဲမွေးမွေးကိုယ်နဲ့တင့်တော်တဲ့နေရာကိုရွေးချယ်ဖို့ဆိုတာအမတန်မှအရေးကြီးပါတယ်ပฏิရူပဒေသဝါသဆိုတဲ့နေရာမှာလည်းပဲအစင်းစင်မိမိတို့ဆောင်ရွက်လုပ်ကိုင်တဲ့ကိစ္စအားလျော်စွာခွဲခြားမှတ်သားဖို့လိုပါတယ်စီးပွားရေးလှုပ်ချင်သလားစီးပွားရေးဘက်ကတိုးတက်ချင်သလားစီးပွားရေးဘက်ကတိုးတက်ချင်တယ်ဆိုလို့ရှိရင်စီးပွားရေးကောင်းမဲ့အယောင်းဝယ်ဖြစ်ထွန်းတဲ့ဒေတာမျိုးမှနေဖို့လိုပါလေဓမ္မသာလည်းအယောင်းဝယ်ကိစ္စအတွက်အယောင်းဝယ်ဖြစ်ထွန်းတဲ့ဒေတာသည်ပฏิရူပဒေတာဝါဒအေးအယောင်းဝယ်အတွက်မဟုတ်ဘူးကျမ်းမာရေးအတွက်ဆိုလို့ရှိရင်တော့ယာတိဥရုကောင်းတဲ့နေရာဟာကိုယ့်အတွက်ပฏิရူပပါတင့်လျော်တဲ့ proper location ပေါ့သူဆံရဆံရရွေးချယ်တတ်ဖို့မြတ်စွာဘုရားကတရေတည်ကြီးဟောတာမဟုတ်ပါဘူးကျမ်းမာရေးအတွက်ဆိုရင်ကျမ်းမာရေးကောင်းတဲ့ယာတိဥရုကောင်းတဲ့ဆရာသမားတွေပြည့်စုံတဲ့ဆရာဝန်တွေရှိတဲ့ကျမ်းမာပါဖြစ်ရင်ဆေးဝါးကုလို့ရတဲ့နေရာမျိုးကိုရွေးချယ်ပြီးတော့နေရမယ်တဲ့အေးပညာရေးအတွက်လားပညာရေးအတွက်တိုးတက်ချင်တယ်ဆိုလို့ရှင်ဆရာကောင်းကောင်းတက်ကတူကောင်းကောင်းcollege ကောင်းကောင်းကျောင်းကောင်းကောင်းဟောဒီလိုနေရာမျိုးတွေမှာရွေးချယ်ပြီးတော့နေဖို့လိုပါတယ်ဒါမှကိုယ့်ရဲ့မျှော်မှန်းချက်ဟာအောင်မြင်နိုင်တယ်လို့ဒီလိုဆိုတာအဲ့လိုမဟုတ်ဘူးဒုက္ခခတ်သိမ်ချုပ်ငြင်းရာဖြစ်တဲ့နိဗ္ဗာန်အတွက်တရားချင့်ရင်လေဆိုလို့ရှိရင်တရားဓမ္မထွန်းကားပြီးတော့တရားပြသနိုင်တဲ့နေရာမျိုးဆရာသမားရှိတဲ့နေရာမျိုးရွေးချယ်ရမယ်အတူနေရာနဲ့သူဒီလိုရွေးချယ်တာပฏิရူပဒေသတေသေးကြီးမှတ်ထားလို့မရဘူးတေသေးကြီးမှတ်ထားလို့မရဘူးမိမိနဲ့တင့်လျော်တဲ့နေရာတစ်ခုကိုရွေးချယ်ပြီးတော့နေတာဟာအရာရာကိုအောင်မြင်နိုင်တယ်လို့ဆိုတာဒီနေရာမှာဘုရားမြတ်စွာဟောထားတဲ့သုတ်တံကလေးတစ်ခုရှိတယ်ဒီလုံးငှက်ကလေးအကြောင်းကိုဘီလုံးငှက်ကလေးဟာအပြင်းမထွက်ပြီးတော့အစာရှာတဲ့အခါကျတော့သိငှက်ကြီးတကောင်ရဲ့ထိုးသုံးမှုကိုခံရတယ်။အဲ့တော့ဘီလုံးငှက်ကလေးကအော်တဲ့ငါကိုကလော်လီတာကိုနေရကိုမနေဘူးသူများနေရသွားနေလို့ငါဒီလိုခံရတာငါနေရမှာဆိုလို့ရှိရင်တော့ဘယ်လိုငှက်ကြီးတွေဘယ်လိုကျိုးသိမ်းနေလာလာငါမမှုဘူးနဲ့တွတ်တွတ်နဲ့ तू ကပြောနေတယ်တွတ်တွတ်ပြောနေတဲ့အခါကျတော့သူ့ကိုကုတ်သွားတဲ့ဂျိုးသိန်းကြီးကမခံနိုင်ဘူးအမေမင်းလူကောင်ကဘယ်နေရာနေနေငါ့လက်ကလွတ်မလို့ထင်းသလားမင်းနေရာဘယ်မှာတုံးဆိုအာကျုံနေရာထဲစားခဲ့တဲ့မှာလို့ဆိုကောင်းပြီမင်းနေရာသွားမင်းငါလာဖမ်းမယ်ပေါ့ဆိုပြီးတော့ဘီလုံးငှက်ကလေးလွတ်လိုက်တာဘီလုံးငှက်ကလေးကပြန်သွားပြီးတော့သူနေတဲ့ထဲစားကဲပေါ်မှာတက်ပြီးတော့သိန်းငယ်ကြီးကိုလှမ်းပြီးတော့စိန်ခေါ်လိုက်တဲ့လာခဲ့ပါလာခဲ့ပါဒါကျုပ်နေရကျုပ်ရောက်ပြီးခင်ဗျားမမှုဘူးလို့ဆိုတော့ဟိုကောင်ကစိတ်လဲဆိုးတာပေါ့မလောက်လေးမလောက်စားနဲ့သူ့ကိုစိန်ခေါ်ရမလားလို့ဆိုပြီးတော့အတောင်ပိုင်းရုပ်သိမ်းပြီးတော့ထိုးဆင်းလာလိုက်တာထိုးဆင်းလာလို့သူနာရောက်တော့မယ်ဆိုတာကိုလည်းသိလိုက်ရောစုတ်ခနဲ့ဆိုပြီးတော့ထဲစားခဲအောင်ဝင်ဝတ်လိုက်တာဂျိုးသိန်းကြီးကအရှိန်မထိန်နိုင်တော့ရင်ဘတ်နဲ့ထဲစားခဲနဲ့ဆောင့်ပြီးတော့ဂျိုးသိန်းကြီးတေဘွဲဝင်သွားတယ်ဟောကြည်ဘလောက်ဖြင့်အင်အားနေတဲ့အကောင်ပဲဖြစ်ဖြစ်ကိုနေရာကိုနေလို့ရှိရင်တော့အင်အားရှိတာပဲ အဲ့ဒါကိုမြတ်စွာဘုရားကဟောတာပါပฏิရူပဒေသဝါဒဆိုတာရွေးချယ်ရတယ်ကိုနဲ့လိုက်တဲ့နေရာမျိုးကိုရွေးချယ်ပြီးလောကလူတွေကအစွဲလေးတစ်ခုရှိတယ်ကိုမွေးတဲ့နေရာတို့ကိုပျော်တဲ့နေရာတို့နေကြတယ်တော်တဲ့နေရာမှာမနေဘူးပျော်တဲ့နေရာမှာနေတယ်လူတွေကနေရာရွေးတာကိုအပျော်နဲ့ရွေးကြတယ်တော်တာနဲ့မရွေးဘူးမြတ်စွာဘုရားကတော်တာနဲ့ရွေးဖို့ပฏิရူပဒေသဝါဒကိုဒီလိုဟောတာအဲ့ဒါကြောင့်မို့လို့နေရာဒေသလေးကိုရွေးချယ်နေတတ်မယ်ဆိုလို့ရှိရင်ခုအတွက်အောင်မြင်မှုတွေရရှိလာနိုင်တယ်။ဒါကိုတံပတ္တိဆက်လို့ခေါ်တယ်။အရာရာမှာအောင်မြင်နိုင်တယ်။ပฏิရူပဒေသရွေးသည့်အတွက်ကြောင့်လူတော်လူကောင်းတွေနဲ့တွေ့ရတာဆိုတဲ့အကြောင်းတစ်ခုထပ်ရ။လူတော်လူကောင်းတွေနဲ့တွေ့တော့ဘာဖြစ်တုံးဆိုရင်လူကောင်းတွေပေါင်းသည့်အတွက်ကြောင့်စိတ်ကောင်းနှလုံးကောင်းထားတတ်တယ်။ကောင်းတဲ့အလုပ်တွေကိုလုပ်တတ်လာတယ်။ပုပ္ပေသကတပုညတာဆိုတာမျိုးပေါ့အတိတ်ဘဝကုသိုလ်ကောင်းမှုတွေရှိလာခဲ့တယ်ကုသိုလ်ကောင်းမှုတွေလှုပ်လာတယ်ဒီဘဝမှာလည်းလှုပ်လာတယ်အတိတ်ဘဝလည်းကုသိုလ်ကောင်းမှုတွေရှိတယ်လူကောင်းတွေပေါင်းသည့်အတွက်ကြောင့်ဆိုပါစို့တရားပွဲတွေသွားပြီးတရားနာတဲ့မိတ်ဆွေနဲ့ပေါင်းသည့်အတွက်ကြောင့်ကိုယ်လည်းတရားနာဖြစ်တယ်အလှူဒန်းဝါသနာပါနဲ့မိတ်ဆွေနဲ့ပေါင်းသည့်အတွက်ကြောင့်ကိုယ်လည်းအလှူဒန်းလှုပ်ဖြစ်တယ်သီလဆောင်ထိန်းတဲ့မိတ်ဆွေကောင်းတဲ့ပေါင်းမိသည့်အတွက်ကြောင့်ကိုယ်လည်းသီလဆောင်ထိန်းဖြစ်တယ်။ကမ္မထာအားထုတ်တဲ့မိတ်ဆွေနဲ့ပေါင်းသည့်အတွက်ကြောင့်ကိုယ်လည်းကမ္မထာအားထုတ်ဖြစ်တယ်ဆိုတော့ဟောကုသိုလ်ကြီးရပုဗ္ဗေစကတပုံညတာဖြစ်။အဲ့ဒီကနေပြီးတော့လူတော်လူကောင်းတွေနဲ့ပေါင်းတယ်ကုသိုလ်ကောင်းမှုတွေလှုပ်ဖြစ်လာတယ်။နောက်ဆုံးအဓိကအချက်ကဘာဖြစ်လာတော့ဆိုအတ္တတမပဏိတိတဲ့ကုကုကုနေတတ်ထိုင်တတ်လာကောင်းကောင်းထားတတ်စိတ်ထားတတ်လာတရားဓမ္မနာယူသဖြင့်ဘယ်လိုစိတ်ထားရမလဲဘယ်လိုနှလုံးထားရမလဲဆိုတာ၄သဘောပေါက်လာသည့်အတွက်ကြောင့်အတ္တတမပဏိတိဆိုတဲ့မိမိကိုယ်မိမိစိတ်ကောင်းအောင်ပြုပြင်ပြီးတော့နေတတ်ထိုင်တတ်လာတယ်အဲ့ဒီတမ္ပတိဆက်ကတော့အခုပြောခဲ့တဲ့အထက်မှာအတ္တတမပဏိတိဆိုတဲ့ဆက်ဟာအရေးကြီးဆုံးပါပဲအတ္တတမပဏိတိထိအောင်ရောက်သွားပြီဆိုလို့ရှိရင်ကိုချင်းတရားမကောင်းသေးဘူးဆိုရင်ကောင်းအောင်ပြုပြင်တယ်အတ္တတမပဏိတိဒါနကောင်းမှုတွေမရှိသေးဘူးဆိုရင်ဒါနကောင်းမှုတွေလှုပ်လာတယ်ဘာဝနာကောင်းမှုတွေမရှိသေးဘူးဆိုရင်ဘာဝနာကောင်းမှုတွေခြင်းကြံကြိုးကိုအားထုတ်လာတယ်တရားဓမ္မနဲ့ပတ်သက်ပြီးတော့အတိနဲနေတယ်ဆိုရင်အတိများလာအောင်ကိုယ့်ကိုလေ့လာတယ်ဖတ်ရှုတယ်ဟောအတ္တတမပဏိတိကိုယ့်ကိုယ်ကိုပြင်းလာပြင်းလာသည့်အတွက်ကြောင့်ကိုယ်ဟာလူကောင်းတယောက်ဖြစ်လာအရေးကြီးဆုံးကဟောဒီတမ္ပတ္တိဆက်၄မျိုးထဲမှာအတ္တတမပဏိတိဆက်ဟာအရေးကြီးဆုံးပဲတဲ့အတ္တတမပဏိတိကနေပြီးတော့ကျန်တဲ့ဆက်တွေကိုထိန်းသွားလို့ရတယ်အကယ်၍အတ္တတမပဏိတိဆိုတာပြက်သွားလို့ရှိရင်ဉာဏ်နဲ့စက်တရားတစ်ခုမှအကူအညီမပေးနိုင်တော့ဘူးစဉ်းစားပြီးတော့ကြည့်လေဘုရားမြတ်စွာနဲ့ဤကိုဝန်းခွဲတော်ပြီးတော့မြတ်စွာဘုရားကိုဆန့်ကျင်မဲ့လှုပ်သွားတဲ့သာသနာမောင်မှာဘုရားမြတ်စွာရဲ့တပည့်တော်ကတပါးအနေနဲ့ယဟန်တော်တပါးအနေနဲ့ဝင်ရောက်လာတဲ့ရှင်ဒေဝဒတ်အကြောင်းကိုသိရှင်ဒေဝဒတ်ဟာအတိတ်ကကုသိုလ်ကံရှိခဲ့တယ်ပုပ္ပေသကတပုံညတာအတိတ်ကကုသိုလ်ကံရှိသည့်အတွက်ကြောင့်ဖယားနဲ့တောင်အမျိုးတော်ပြီးတော့မင်းသားဘဝရောက်လာတယ်အသိဉာဏ်ရှိတယ်ဖယားနဲ့တွေ့လို့သင်္ကန်းဝတ်သည့်အတွက်ကြောင့်တရားဓမ္မကျင့်တဲ့အခါမှာဇံအပင်ညင်နေရတယ်တကောဣတိပတ်တည်းနဲ့ပြည့်စုံတယ်တမန်ပုဂ္ဂိုလ်မဟုတ်ဘူးနော်ပုပ္ပေသကတပုံညတာရှိတယ်မြတ်စွာဘုရားပွင့်တဲ့ဒေသမှာလည်းဖြစ်တယ်ဖျားဖွာတော်မူတဲ့ကပိလဝုနဲ့မလမကမ်းမှာရှိတဲ့ဖျားရဲ့ဇာတိဒေသဖြစ်တဲ့ကပိလဝုနဲ့မလမကမ်းမှာရှိတဲ့ဒေဝဒဟဆိုတဲ့နေရာမှာသူ့မိသားစုနေထိုင်တာဖြစ်တော့ပฏิရူပဒေသဝါဒပဲတင့်လျော်တဲ့အရတ်မှာလည်းသူနေတယ်ရှေးကလည်းကုသိုလ်ကောင်းမှုရှိတယ်တင့်တော်တဲ့အရတ်မှာလည်းနေတယ်မြတ်စွာဘုရားနဲ့ရှင်သာရိပုတ္တရာစတဲ့သူတော်ကောင်းတွေနဲ့လည်းသူတွေ့တယ်။ 追路得压进路三百年的太阳保佑阿明盖的都到咕咕咕咕比变天地母出来没事谁讲的龙王他比了这样的嘛三类八面呀嘛我八面呗呢也说比较安度拉的冯着不会提前拉的像两个培养批前拉的出来的呢啊对口的妈比了啊大大妈不你的是批别多少年的在呢心里为了也亲你的苦哈喏一行不好干的比了闹松啊亲妈你没有比了微信也加多少的提啊都看的重要的好的大妈的是礼拜的嘛这个也其中塞哈阿达大妈不你的塞吧呗阿达大妈妈但嘛不你的说的各个各个世故表面背的各个各听得那说的也这个也其中的嘛这个你的讲的也得哭吧大家我们说的努力也没有人家的努力也是真的强大的而且强大的没有人家的也真的说了些努力也当然嘛把皮送往楼往来了所以那么的那他怎么的他的家里皮送往楼往没他的是他 confidence 可楼的楼安不嘛谁问他的勇气的孤独的家里把他的皮的谁问他的勇气的他的楼口而你他的家还没他妈也记得ตระเดยาศีลาวิสัยคุณน่ะเหมี่ยวลิ้นเจ็ดดิไอ้ไผ่ละบาเด้ตระเดยาศีลาเรปุคคุเตียวติไส้ฉีนูเด้ไส้ฉีดิด้วยจองก้าวเนอลุติไส้ဝင်ซาละเด้ทานะก้าวมูเรลุเด้ตีละเรสอดดิเด้กรรมฐานภาวนาเรปွားมะอะทุติก้าวนาเรลุติด้วยจองก้าวญูชันนาเรยะละနောက်တစ်ခုအရေးကြီးတာကဘာလို့ဆိုရင်သီလတံပရာကိုချင်းတရားကောင်းဖို့လိုတယ်လောကလူတွေမှာကိုချင်းတရားပြတ်သွားပြီဆိုလို့ရှိရင်ဇာနာတွေထိန်းလို့မရဘူးဒါအတ္တတံမပဏိတိဆိုတဲ့ဆက်အတွင်းတွေကအစိပ်ပိုင်းလေးတွေလို့ပြောလို့ရတာပေါ့ကိုကိုကိုထားဆိုတာကိုကိုကိုကောင်းအောင်ထားတယ်ဆိုတာတရားတရားရှိအောင်ထားတရားတရားမရှိရင်ရှိလာအောင်လုပ်ရမယ်ကောင်းတာလုပ်ရင်ကောင်းတာဖြစ်တယ်မကောင်းတာလုပ်ရင်မကောင်းတာဖြစ်တယ်ကံကံဤအကျိုးကိုယုံကြည်တယ်လက်ခံတယ်ဆိုတော့ကမ္မတက္ကတာတမ္မာဒိဋ္ဌိအခြေခံတဲ့တရားတရားဘုရားမြတ်စွာအမှန်တရားကိုဟောကြားနိုင်တယ်ဘုရားမြတ်စွာရဲ့ဉာဏ်တော်ကြီးကိုလက်ခံယုံကြည်တဲ့တရားတရားအဲ့ဒီတရားတရားတွေရှိလာပြီဆိုလို့ရှိရင်ကောင်းတဲ့အလုပ်တွေလုပ်ပြီကောင်းတဲ့အလုပ်တွေလုပ်သည့်အတွက်ကြောင့်တတရှိလာတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာသီလဆိုတာလည်းပြည့်စုံလာတတ်တယ်။ဒါကြောင့်မို့တတနဲ့ပတ်သက်ပြီးတော့စာပေကျမ်းဂန်များမှာမျိုးစိတ်ကလေးနဲ့တတနဲ့အလားတရံတူတယ်တဲ့။ဘယ်လိုတူတယ်လဲလို့ဆိုရင်မျိုးစိတ်ကလေးကအလုံးနှစ်ခုကိုလုပ်တယ်တဲ့။တတကလည်းအလုံးနှစ်ခုကိုလုပ်တယ်။မျိုးစိတ်ကဘယ်လိုအလုံးနှစ်ခုလုပ်တုံးလို့ခြိလိုက်မယ်ဆိုရင်မျိုးစိတ်လေးတစ်ခုကိုစိုက်လိုက်တာနဲ့တပြိုင်တည်းထိုးမျိုးစိတ်လေးကအောက်ကိုအမြင့်ကလေးဆင်းလာပြီးတော့အပေါ်ကိုအညောက်ကလေးတက်လာတာဟောအလုံးတစ်ခုကိုသူတပြိုင်တည်းလှုပ်တယ်အဲ့ဒါလိုပဲတတတရားရှိလာပြီဆိုလို့ရှင်ကိုယ်တရားထိမ့်သိမ့်မှုဆိုတဲ့အမြင့်ကလေးဆင်းတက်လာတယ်တမထဝိပဿနာကျင့်စဉ်ကိုချင့်ညင်းလို့ဆိုတဲ့အညော့အညောက်ကလေးလည်းတက်လာတယ်ဟောဒါတတရားရှိမှဖြစ်လာတာဒါကြောင့်မလို့တတကိုအခြေခံသည့်အတွက်ကြောင့်သီလဆိုတဲ့ကိုကျင့်တရားကိုလည်းပဲထိမ့်သိမ့်ဆောက်ရှောက်လာကိုကျင့်တရားထိမ့်သိမ့်ဆောက်ရှောက်လာပြီးတော့နောက်တစ်ခုလိုအပ်ချက်ကဘာလို့ဆိုရင်သာခတံပရာလောကမှာလူတွေဟာရရှိလာတဲ့ပစ္စည်းကိုကိုတယောက်တည်းမှမသုံးသင့်ဘူးအများနဲ့ရှယ်ယာလုပ်ပြီးခွဲဝေပြီးတော့သုံးသင့်တယ်ကိုတယောက်တည်းသုံးဖို့ဆိုတဲ့ဒီမစ္စရိယတရားလွှမ်းမိုးနေလို့ရှိရင်ထိုပုဂ္ဂိုလ်ဟာဆိုဆိုင်ယတီမှာအကျိုးပြုတဲ့ပုဂ္ဂိုလ်မဖြစ်ဘူးအကျိုးပြုတဲ့ပုဂ္ဂိုလ်မဖြစ်သည့်အတွက်ကြောင့်ဆိုဆိုင်ယတီကလည်းသူ့ကိုပြန်ပြီးတော့အကျိုးပြုမှာမဟုတ် ဆိုဆိုင်ရည်ထဲမှာစိတ်ချမ်းမြေပြီးတော့ပျော်ရွှင်ချမ်းမြေမဲ့ပုံကူမျိုးမဖြစ်နိုင်ဘူးတဲ့ဒါကြောင့်မို့လို့ဆိုဆိုင်ရည်ထဲမှာနေလို့ရှိရင်ကိုယ်မိသားစုအတွင်းမှာပဲဖြစ်စေအများနဲ့မျှဝေပြီးတော့သုံးဆွဲတတ်ရမယ်ဆွန့်လွတ်နိုင်ရမယ်ကိုယ့်ရဲ့အခွင့်အရေးတွေအတွက်နိနာခံနိုင်ရမယ်စာကတ္တမရာဆွန့်လွတ်နိုင်တယ်အရာရာမှာတွေ့ကပ်ပြီးတော့မနေပဲနဲ့ပေးနိုင်ကန်းနိုင်တဲ့လက်ဖြူစင်တဲ့လက်ဆေးကြောပြီးတဲ့လက်စွန့်လွတ်မှုမှစိတ်ဝင်စားတဲ့တဘာဝတရားတွေရှိရမယ်အဲ့ဒါဟာစာကတ္တမရာလို့ခေါ်တယ်အဲ့ဒီအချက်နဲ့ပြည့်စုံမှုလည်းလိုတယ်တဲ့နောက်တစ်ခုအရေးကြီးဆုံးကတော့ပညာတ္တမရာပဲအသိလိမ္မာဉာဏ်ပညာရှိဖို့ဆိုတာအရာရာမှာအရေးကြီးအရေးပါဆုံးတစ်ခုပဲပညာဆိုတဲ့နေရာပညာဟာဘာလုံးသင့်တယ်လဲဘာမလုံးသင့်ဘူးလဲလုံးသင့်မလုံးသင့်ကိုခွဲခြားရတဲ့ပညာဟာတိတ်အရေးကြီးပါတယ်။ဘာကြောင့်အရေးကြီးလဲလို့ဆိုရင်လုံးသင့်မလုံးသင့်မှာမသိဘူးဆိုလို့ရှိရင်လုံးသင့်တာကြတော့မလုံးဘူးမလုံးသင့်တာကြတော့လုံးမိတယ်။အဲ့ဒါလောက်ပြဿနာတက်တာမရှိဘူးလောကမှာ။မလုံးသင့်တာကိုလုံးမိသည့်အတွက်ကြောင့်အပြစ်ဖြစ်တယ်လို့လုံးသင့်တာကိုမလုံးသည့်အတွက်ကြောင့်လည်းအပြစ်ဖြစ်တယ်။သို့သောလောကလူတွေကလူတယောက်တစ်စုံတစ်ခုဆင်းရဲဒုက္ခရောက်ပြီဆိုရင်အေးဒီလူကဆင်းရဲဒုက္ခရောက်မှာပေါ့မလုံးသင့်တာတွေလှုပ်တာကိုလို့ဒီလူပြောလို့ရှိကြတယ်။သို့သောလေဒီလူကလုံးသင့်တာမှမလုံးဖဲကိုဆိုတာမျိုးအပြောမျိုးသိပ်ပြီးတော့မရှိဘူး။အဲ့ဒီနှစ်ခုဟာတူတူပဲလို့ဆိုတယ်မလုံးတင်တာကိုလှုပ်တာဟာအပြစ်ဖြစ်တယ်လို့လှုပ်တင်တာကိုမလှုပ်လို့ရှိရင်လည်းအပြစ်ပဲဓမ္မအမြင်နဲ့ကြည့်မယ်ဆိုလို့ရှိရင်စက္ကန့်ပိုင်းအတိုင်းကူးနေတာပါအဟောင်းကုန်ပြီးတော့အစ်စ်ကိုပြောင်းနေတာပါဒီလကုန်ရင်နောက်လလည်းပဲဒါလအစ်စ်ကူးနေတာပါပဲဒီကနေ့ကုန်လို့နောက်တရက်ဆိုတာလည်းပဲရက်အစ်စ်ကူးနေတာပါဒီနာရီကုန်လို့နောက်နာရီဆိုတာလည်းဒါအစ်စ်ကူးနေတာပါနောက်ဆုံးမှာဒီစက္ကန့်လေးကုန်သွားလို့နောက်စက္ကန့်ဆိုတာလဲကူးနေတာပါနေ့စဉ်နဲ့အမြအတိတ်အတိတ်တွေကြီးပါပဲအဲ့ဒါလို့အတိတ်အတိတ်တွေအဟောင်းအဟောင်းတွေချုပ်သွားပြီးတော့အတိတ်အတိတ်တွေပေါ်လာနေတယ်ဆိုတာလောကရဲ့မမြဲတဲ့ယတ္တိမနေတဲ့အစင်သာဝရရွှေ့ပြောင်းနေတဲ့သဘာဝတရားကြီးများတာဖြစ်ပါတယ်တကယ်စဉ်းစားကြည့်မယ်ဆိုလို့ရှိရင်အတိတ်ကိုမျောတာဟာတဏှာလောဘကြီးဆွမ်းဆောင်မှုတစ်ခုသာဖြစ်ပါတယ်။အတိတ်ကိုမျောလင့်ခြင်းသည်တဏှာမကင်းသူတို့ရဲ့အတွေးတစ်ခုမျှသာဖြစ်ပါတယ်။နေစဉ်နဲ့အမျှကြည့်လေဒီကနေ့နေကြီးထွက်လာပြီးတော့ဝင်သွားလို့ရှိရင်လက်ဖြင့်ကနေအတိတ်ပေါ့လက်ဖြင့်ကထွက်လာတဲ့နေဟာနေအတိတ်ပဲအဲ့တော့ဒီလိုလာရီနေရီအတိတ်အတိတ်ပြောင်းနေတဲ့အချိန်တွေကိုတော့အတိတ်လို့မထင်ဘူးနည်းနည်းလေးကြားလာတဲ့ဟူတာကြတော့12လရပောင်း365ရက်ကြာညောင်းလာတဲ့အခါကြတော့အေးဒါနှစ်ဟောင်းကုန်လို့နှစ်သိရောက်လာပြီလို့လူတွေကတတိထားမိလာတာပါဝိပဿနာဉာဏ်နဲ့ဆင်ញင်သုံးသပ်မယ်ဆိုလို့ရှိရင်စက္ကန့်ပိုင်းမှာအတိတ်အတိတ်ပြောင်းနေတယ်လို့ဒီလိုသိလာနိုင်ပါတယ်အဲ့တော့အတိတ်ပြောင်းတာတွေကိုမျောလင့်နေမယ်ဆိုလို့ရှိရင်တော့တဏှာလောဘရဲ့အမြင်နဲ့မျောလင့်နေတာသာဖြစ်ပါတယ်ထိုမျောလင့်ချက်တွေဟာတဏှာရဲ့မျောလင့်ချက်တွေဟာမရက်သေးသမျှကိုမျောလင့်ချက်တွေဟာဖြစ်လာမှာတော့မဟုတ်ပါဘူးအကောင်းကြီးဖြစ်မလာနိုင်ပါဘူးဘာကြောင့်လို့ဆိုလို့ရှင်လောကမှာမိမိတို့လှုပ်ဆောင်နေတာအကောင်းလဲလှုပ်တယ်လို့အဆိုးတွေလဲလှုပ်နေကြဖြစ်သောကြောင့်အဆိုးတွေလဲပါနေတာဖြစ်သောကြောင့်အကောင်းကြီးဖြစ်လာဖို့ဆိုတာတဏှာထဲမှာမမျောလင့်နိုင်ပါဘူးမျောလင့်ချက်တွေအလုံးဟာတဏှာရဲ့ဆွမ်းဆောင်ချက်တွေများတာဖြစ်ပါတယ်ဒါကြောင့်မို့လို့မြတ်စွာဘုရားကနောက်ဆုံးမှာအတိတ်ကိုမျောတာကိုရုပ်သိမ်းလိုက်တယ်အတိတ်ရောအဟောင်းရောတူတူပါပဲတရားအမြင်နဲ့ကြည့်လိုက်မယ်ဆိုရင်မြတ်စွာဘုရားကဒါကြောင့်မို့တရားဓမ္မရပြီတဲ့အခါအယမန္တိမာဇာတိနတ္ထိဒါနိပုဏ္ဏဘောငါဘဝဟာဒါနောက်ဆုံးပဲနောက်ထပ်မရှိတော့ဘူးတဲ့အတိတ်ကိုမမျော်တော့ဘူးဆိုလို့ရှိရင်ဒါဟာတန်တရာမှာဒုက္ခတွေခြုံငိမ့်သွားခြင်းသာဖြစ်ပါတယ်အတိတ်မျော်နေသွားကြည့်သမျှတန်တရာထဲမှာဒုက္ခတွေနဲ့ဆုံကြကြုံကြရအောင်မှာပဲဖြစ်ပါတယ်တဲ့ဒါကြောင့်တဏှာရဲ့ မျောလင်းချက်မျိုးမဖြစ်ဖဲနဲ့မိမိတို့ရရှိလာတဲ့နှစ်သိက္ခာလအခါသမယမှာကြီးထွားလာဖို့တရားတရားအတိတ်တွေမဖြစ်သေးတဲ့တရားတရားတွေဖြစ်လာအောင်မဖြစ်သေးတဲ့ကုချင်းတရားတွေကြီးထွားလာအောင်မဖြစ်သေးတဲ့စာကတရားတွေများပြားလာအောင်မဖြစ်သေးတဲ့ပညာတရားတွေအတိတ်ဖြစ်လာအောင်ကြိုးစားချင်းသည်သာလျှင်တကယ်အစ်စ်အမှန်ဖြစ်တယ်ဆိုတာယုံကြည်ပြီးအလုံးသောတရားချစ်ခင်သူတော်စင်ပရိသတ်တို့သည်နှစ်သိကူပြီးစနှစ်ဦးကာလအခါသမယမှာဘုရားမြတ်စွာဟောကြားတဲ့တရားဓမ္မကိုလိုက်နာကျင့်သုံးနိုင်ကြပါစေလို့ဓမ္မလက်ဆောင်ပေးတဲ့အနေနဲ့ဤတရားကိုဟောကြားအပ်ပါသည်အာလုံးသောသူတော်စင်ပေါင်းတို့သည်ကိုယ်စိတ်နှဖျားချမ်းသာ၍နှစ်သိမင်္ဂလာအခါသမယမှာကောင်းညိုချမ်းသာတွေနဲ့ပြည့်စုံခြင်း၏အကြောင်းသူတော်ကောင်းတရားများကိုပွားများအားထုတ်နိုင်ကြပါစေကုန်သတည်း